ဲတိဆောက်တာလည်းနေလူတွေဆောက်ရှားတာပေါ့နော်ဆက်ဆက်တာတွေကိုပတ်သက်ပြီးနည်းနည်းလေးရှင်းပြပေးပါမယ
်ဆဲရီတိဆောက်တဲ့ခါကြလို့ရှိရင်ဆဲတိဆောက်မှုကြောင့်ဖြစ်ပေါ်လာတဲ့ငလျင်ဆိုတဲ့ဟာကိုစပြီးတော့သိရှိလာတာက60ခုနှစ်နောက်ပိုင်းမှာငလျင်လှုပ်တဲ့အခါမှာသူကဘာဝလျောက်ဖြစ်တဲ့ငလျင်လို့လည်းလူတွေကယူဆခဲ့ကြတယ်။ဆဲကြောင့်ငလျင်လှုပ်နိုင်မှလားဆိုတဲ့ကိစ္စတွေကနည်းပညာတွေသိပ္ပံပညာတွေတိုးတက်လာတာနဲ့သိရှိလာခြင်းဖြစ်တယ်။ဆဲတွေအကြီးဆောက်လာတဲ့အခါကျရင်အဲ့ဒီအကြီးတွေဆောက်လို့ဖွက်ပေါ်လာတဲ့ငလျင်တွေက Richter scale 6ကျော်အထိရှိဖြစ်လာတာတွေကိုသိရှိလာရတာပေါ့
။ဆဲတိဆောက်လို့ဒီမြေရုအထက်ကအခြေအနေတွေပြောင်းသွားတာနော်။ဘာကြောင့်ပြောင်းလဲဘယ်လိုပြောင်းလဲအဲ့ဒါကိုဘုံကြီးနည်းပညာရှင်ပြောင်းနေတယ်နည်းနည်းရှင်းပြပေးပါ
စတီဆော့ဖြစ်တဲ့ငလျင်ပေါ့နော်အဲ့ဒီအောင်သူကခေါ်တာက reservoir into seismicity ဒါမှမဟုတ်လို့ရှိရင် reservoir trigger seismicity ဆိုလို့အခုနောက်ပိုင်းမှာခေါ်လာတာရှိတယ်။ဆယ်ပေါက်ပြီးဆယ်ကြောင့်မလို့ငလျင်လုံနိုင်တယ်။ဒါဖြစ်ရင်ဘာကြောင့်လဲသူ့ရဲ့အကြောင်းတရားတွေကဘာတွေလဲပေါ့နော်။ဆယ်တွေကများသောအားဖြင့်ပြည့်ရည်ကြောင်းတွေနဲ့ဆက်ဆက်နေတယ်။အဲ့ဒီပြည့်ရည်ကြောင်းတွေကိုစီးဆင်းလာတဲ့ရေရဲ့ PR ရဲ့နောက်တစ်ခါဆယ်အောက်မှာရှိတဲ့ foundation မှာရှိတဲ့ကြောက်ထွားတွေရဲ့အကွက်ကြောင့်တည်တည်လေးတွေကိုရေတွေကဝင်ပြီးတော့အဲ့ဒီရေတွေပြည့်ပြီးတဲ့ PR တွေကြောင့်အဲ့ဒါတော့ pore water pressure ပေါ့ဒီဟုတ်စားကခုနပြောတဲ့ရေထုလေးချိန်ဆယ်ရဲ့လေးချိန်ဒီဆယ်ရဲ့အနက် water column အဲ့ဒီရေထုပုံမြင့်နေသူကပို့ပြီးတော့ဒီလေလေလှုပ်မှုကိုပို့ဖြစ်စေနိုင်တယ် pressure ကိုတွက်တဲ့အခါကျတော့ကျွန်တော်တို့ pressure တွက်တဲ့ formula ရှိတယ်ပြ
ရပါတော့နော်
ရေရုပ်ပြရကျွန်တော်တို့ pressure တွက်တဲ့အခါကျရင် h rho g ဆိုပြီးတွက်တယ် rho ဆိုတာ density h ဆိုတာ height ကိုပြောတာအဲ့တော့ pressure များခြင်းဒီ height ကအရင်အရေးကြီးအဲ့တော့ height မြင့်လာလေအဲ့ဒီ pressure များလာလေဖြစ်တယ
်ရေရဲ့ phi r ပေါ့နော်ရေရဲ့ phi r အပေါ်မှာလည်းမူတည်တယ်ဆောစောလုံးမျိုးမြင်လှုပ်တာတွေပါလေဆိုတော့နောက်တခြားဘယ်အချက်တွေပေါ်မှာမူတည်ပါသေးလဲ
လွယ်လွယ်ကူကူနားလည်အောင်ပြောရလို့ရှင်ကျွန်တော်တို့တခြားကိုအလေးလေးဆွတ်ဆွတ်ပြလို့ရှင်တို့ကကျိုးတဲ့သဘောရှိတယ်လေအဲ့တော့ပြည့်ရည်တခုရှိနေတဲ့နေရာမှာဆယ်ရဲ့ရည်တွေဖြစ်လာတဲ့အခါကြလို့ရှိရင်ပြည့်ရည်လည်းအဲ့ဒီအလေးချိန်ကြောင့်ရွေးရှားမှုဖြစ်ပေါ်စေတယ်ပြည့်ရည်တခုရွေးရှားမှုဖြစ်ရဆိုကျွန်တော်တို့သိရတယ်ငလျင်လှုပ်မှုဖြစ်ပေါ်စေတာပေါ့နောက်တစ်ခုကအရင်ကမသိရတဲ့အကြောင်းရင်းကဆယ်ရဲ့သေးတဲ့အခါကျတော့သူလှုပ်တဲ့ Richter scale ကသူက၄လို့၅လို့ပတ်ဝန်းကျင်တော့ပဲရှိတယ်ဆိုတော့၄လို့၅လို့တော့ပတ်ဝန်းကျင်ရှိတဲ့ငလျင်ဒီဆယ်ရဲ့ကြံ့ခိုင်မှုလည်းထိခိုက်ခြင်းမရှိဘူးပစ္စည်းရိုးရိုးမှုလည်းမဖြစ်စေဘူးအဆယ်ကြီးတွေကြတာမှအဲ့ဒါသတိထားမိတာ
တန်နဲ့ဆက်ဆက်ပြီးတော့ဒီငယ်ငယ်လှုပ်တာဆယ်ဘလောက်များများမှတွေ့ပါ
ဘူးဆယ်ဆောက်လို့လှုပ်ကြောက်ဖြစ်တဲ့ငယ်ငယ်တွေတိုက်ကြီး6ခုပေါ်မှာ100ကျော်လောက်ရှိတယ
်ဒီလားဟိုမှာစီချွန်းငယ်ငယ်ဆိုလို့ရှင်ရောအဲဂျီယာနဲ့ဆယ်တိဆောက်တာကများဆက်ဆက်နေတာ
သူတို့စီချွန်းငယ်မှာအဲ့ဒီအချိန်တော့ဇီပင်ပုဆိုတဲ့ဆယ်ကိုဆောက်နေပြီးတော့အဲ့ဒီဆယ်ကတိဆောက်တဲ့အချိန်မှာဖြစ်တာဖြစ်လို့သူကြောက်မလို့ဖြစ်သွားတဲ့ငလျင်ဖြစ်နိုင်တယ်ဆိုပြီးသုံးသပ်တာရှိတယ်။တချို့တွေကြောက်လည်းမဟုတ်ဘူးဒါသဘာဝကြောက်ဖြစ်တဲ့ငလျင်လို့ဆိုတော့သူတို့ဒီ American Columbia တက်ကူလို့ကျွန်တော်ထင်ပါတယ်။အဲ့ဒီက Christian Cross ကသူတွက်ပြလာတာရှိတယ်။အဲ့ဒီဆယ်ရည်တွေထည့်လိုက်တဲ့အတွက်ကြောင့်မလို့တဲ့ပုံမှန်ကြောက်ထွားရည်ရှာတဲ့ Tectonic ရည်ရှာတဲ့ဟာရဲ့တစ်နှစ်အတွင်းမှာ25ဆပို့ပြီးဖြစ်သွားတယ်လို့ပြောတယ်။သူကအဲ့လိုအတိအကျသူကတွက်ပြီးပြောတယ်ဒီစီချောင်းငလျင်ကလည်းတော်တော်ကြီးလူတွေအသေးပြောက်များတယ်လေ8000လောက်သေးတယ်နောက်တစ်ခါဒီပြည့်ရွေကျော်ကြီးကလည်းကီလိုမီတာ300လောက်ထိအောင်သူကအကွဲကြောင်းကြီးဖြစ်တယ်လို့သိပ္ပံပညာရှင်တွေပြောရတာဖြစ်ပါတယ်တရုတ်ပြည်မှာဟို reservoir into seismicity တေချာပေါက်ဖြစ်တဲ့ဆေတစ်ခုကတော့ Siphon Jong ဆိုတဲ့ဆေအဲ့ဒီဆေကတော့သူကခေါင်းတော်ပြည်နယ်မှာရှိတယ်သူက105မီတာမြင့်တယ်သူရဲ့တာယိုးအရှိက466မီတာလောက်ရှိတာပထမဆုံးတရုတ်ပြည်မှာမီတာ100ထက်ဆောက်တဲ့ဆေဖြစ်တယ်ဆိုတော့အဲ့ဒီဆေရဲ့ storage capacity ကသူကရေထု 17.8 ကုဘကီလိုမီတာတောင်ရှိတယ်ပေါ့နော်ဆိုတော့သူကဟို surface area ဆိုလို့ရှိရင်တော့ကီလိုမီတာ560ကျော်လောက်ရှိတယ်ဆက်စပ်ရင်သူတို့သိတာတော့1959ခုနှစ်မှာသူက4ရက်5ရက်ငလျင်တွေထော်ထော်လှုပ်1962ခုနှစ်မှာတော့6.1 Richter scale ရှိတဲ့ငလျင်လှုပ်တယ်။သူ့ရဲ့ epicenter က10ရဲ့အောက်မီတာ100မှာပဲဖြစ်တယ်ဆိုသူကသဘာဝငလျင်ကအဲ့လောက်မကောက်ဘူးလေ။သဘာဝငလျင်ကရှယ်လို့ဆိုရင်တော့မှပဲသူကကီလိုမီတာနဲ့သွားနေတာ။ငလျင်လှုပ်တဲ့ပုံချက်ဆိုတော့အဲ့ဒါတေချာပေါက်10ရောက်မှဖြစ်ရမယ်ဆိုတဲ့သဘောရှိတော့။နောက်ပြီးတော့82မီတာလောက်ရှိတဲ့ အကွဲကြောင်းကြီးသူဖြစ်သွားတော့ပေါ့နော်ဒါကတဘာဝငလျင်နဲ့ဘယ်လိုမှမဆက်ဆံနိုင်ဘူးဆိုတော့တေချာပေါ့ပြောလို့ရတယ်အိန္ဒိယမှာလည်းအဲ့လိုပဲအလားတူတေချာပေါ့ပြောနိုင်တယ်ကိုရင်းနာဒမ်လို့အဲ့ဒီဆေကလည်းဒီခုနပြောသလိုပဲ Richard Scale 6အထက်လောက်ရှိတယ်မဟာရာစထရာပြည်နယ်မှာရှိတယ
်ဒီဆေကတော်တော်ကြီးလို့လား
အတူလက်ဆေကြီးဆင်းနေမှာပါတယ်ခုနပြောတယ်အခုဒီငလျင်လို့တဲ့အဲ့အကုန်လုံးဆယ်ကြီးစင်းနေမှာပ
ါအခုမြန်မာနိုင်ငံမှာကြတော့လေဒီမြစ်ဆုံဘက်မှာဆယ်လေးဆောက်ဖို့လုပ်နေတယ်တခုတည်းတော့မဟုတ်သူကခုနှစ်ခုလောက်ဆောက်မယ်ဆိုတာလေဒါနဲ့ပတ်သက်ပြီးဆယ်ကြီးစင်းနေဝင်ပါသလားနောက်ငရင်လေးကိုသူတို့ဖြစ်စင်းနိုင်မှုအလားအလာများရှိပါလား
ဒီဥစ္စာကအသေးချဖြစ်နိုင်တယ်လို့ကျွန်တော်တို့ပြောလို့ရပါတယ်မြန်မာနိုင်ငံမှာဆောက်ပြီးသားဆယ်ကြီးတွေလည်းရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာအတုတေသနာပြည့်ချက်တွေမရှိတာတခုပါပဲမြစ်ဆုံဆယ်မှာဆိုလို့ရှိရင်အဓိကပေါ့နော်ဒီငလျင်ဖြစ်စေနိုင်တဲ့အကြောင်းတရားမြစ်ဆုံစေကမိခမိလိခစေမြတ်ဆုံရေပေါ့အလုံးမခုနှစ်ခုအဲ့ဒီမှာမြစ်ဆုံကတော့အကြီးဆုံးပေါ့မြစ်ဆုံစေရဲ့အမြင့်ကလည်း139မီတာရှိကျန်တဲ့စေတွေကလည်းအလားတူပဲတရားကျော်ကြီးပဲအစေကြီးစင်းထဲမှာဝင်နေတဲ့အတွက်ကြောင့်မလို့သူတို့ကငလျင်ကိုဖြစ်ပေါ်စေဖို့အကြောင်းတရားအများကြီးရှိအဲ့ရှိုံနေမကောင်းနောက်တစ်ခုကအရေးကြီးတာမြစ်ဆုံစေတီစောင့်မယ်မိခဘောမိလိခဘောမြစ်နှစ်ခုစလုံးသည်ဒီကျွန်တော်စကိုင်းပြည့်ရပြီးတော့ဖြာထွက်လာတဲ့ပြည့်ကြောင်နှစ်ကြောင်ပေါ်မှာကြာဆိုတော့သူကအောက်ခံကလည်းပြည့်ပြည့်အခြေခံရှိနေတယ်ဆိုတော့သူ့မှာဖြစ်ဖို့အလားအလာရအများကြီးရှိတယ်အထူးသဖြင့်မိခဆိုလို့ရှိရင်သူကနေရာနဲ့30ကီလိုမီတာရှိတဲ့မိခမြစ်ဒီဂျေဒီင်းတစ်ခုလုံးဖုံးလွှမ်းသွားမှာသူကကက်စကိတ်တန်ဖြစ်မှာဆိုတော့စင်ကဲစေတီစောင့်ဆိုအဲ့လိုဆိုတော့ရည်လေးချိန်ပမာဏနဲ့နည်းမှာမဟုတ်ဘူးပေါ့နော်နောက်တစ်ခုကသူကစင်ကဲဆယ်တွေဖြစ်တဲ့အတွက်ကြောင့်မလို့တစ်ခုဖြစ်လို့ရှိရင်နောက်တစ်ခုကသွားပြီးတော့ပံ့ပိုးပေးတယ်လို့ဖြစ်ကောင်းဖြစ်နိုင်တယ်ပေါ့နော်ကျွန်တော်တို့ပြောရရင်ဒိုမီနိုအက်ဖက်လို့သုံးလို့တော့ဆိုတော့အဲ့တော့မြစ်ဆုံဆယ်အတွက်ကတော့အင်မတန်မှစိုးရိမ်စရာကောင်းဆယ်စီမံကိန်းအတွက်ဆိုရင်ဒီလိုဟာမျိုးကစိုးရိမ်စရာကောင်
းဒေါက်တာချစ်ကိုကိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်တိတ်ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်လုပ်ပါမယ်။